COVID-19 ကာကွယ်ဆေးကြိုတင်ရောင်းချဖို့ကြော်ညာနေတဲ့ထိုင်းပုဂ္ဂလိကဆေးရုံတရုံကိုနိုင်ငံတွင်းကာကွယ်ဆေးအတိမပြုရသေးတဲ့အကြောင်းပြချက်နဲ့ကြော်ညာရက်ဆိုင်ပေးဖို့ထိုင်းအာဏာပိုင်တွေကတနင်္ဂနွေနေ့ကတားမြစ်လိုက်ပါတယ်။ကြော်ညာပိတ်ခံရတဲ့ Vivavity ဆေးရုံကတော့မော်ဒါနာရဲ့ COVID-19 ကာကွယ်ဆေးနှစ်ကြိမ်ထိုးနှံမှုအတွက်အွန်လိုင်းကနေတည်တံ့ကြိုတင်ကာကွယ်ဆေးတစ်ထောင်ခနဲ့ဦးရောင်းချပေးမယ်ဆိုပြီးကြော်ညာကနားလည်မှုလွဲပြီးကြော်ညာခဲ့တာလို့ Rogers သတင်းကိုပြောပါတယ်။ဆေးရုံရဲ့ကြော်ညာအရကြိုတင်စီးရင်သွင်းကဘတ်လေးတောင်ကြာပြီးထိုးစေးနေပါဆိုရင်စေးထိုးပြီးတဲ့အထိဘတ်ငွေတထောင်အမေရိကန်ဒေါ်လာ330ကုန်ကြမှာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတွင်း COVID-19 ကာကွယ်ဆေးတစ်ခုကိုမှအတိမပြုရသေးတာကြောင့်ဒီကြော်ညာကိုဆေးရုံစီးနင်းစည်းကမ်းတွေကိုဖောက်ပြတာဖြစ်လို့ဖယ်ရှားပြဖို့အမိန့်ထုတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဒီကိစ္စကနားလည်မှုလဲတာတသက်ဖြစ်လို့အခုအဲ့ဒီအစီအစဉ်ကိုရဆိုင်ထားကြောင်းနဲ့ဆေးရုံအနေနဲ့ကာကွယ်ဆေးတွေကိုကြိုတင်မှာယူဖို့စီစဉ်ခဲ့ပေမဲ့အခုတော့ရဆိုင်လိုက်ပြီဖြစ်ကြောင်း Velvety ဆေးရုံကြံကြားမှုဖက်ဆက်ကူပွဲဝတ်ကရိုက်ဂျာသတင်းဌာနကိုပြောပါရယ်အစောပိုင်းတုန်းကတော့ဒီအစီအစဉ်က2021ခုနှစ်နောက်ပိုင်းမှာကာကွယ်ဆေးရဖို့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားကြိုတင်မှာကြားရမယ်လို့ကြေညာခဲ့တာဖြစ်ပါတယ်